ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကသူဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ညှိနှိုင်းဆွေးနွေးဖို့အသင့်ဖြစ်နေကြောင်းဒါပေမဲ့တကယ်လို့သဘောတူညီချက်တစ်စုံတရာမရခဲ့ဘူးဆိုရင်တော့ဒါဟာတက်ပြာကဘာစစ်ဖြစ်တဲ့သဘောပဲလို့လည်းသတိပေးလိုက်ပါတယ်။ဒါအပြင်ညှိနှိုင်းမှုတွေမလုပ်ဖဲနဲ့တော့ဒီစစ်ပွဲကိုရပ်ပစ်နိုင်မှာမဟုတ်ဘူးလို့လည်းယူကရိန်းသမ္မတက American CNN ရုပ်သံကမင်းမြန်ကမှပြောကြားလိုက်တာပါ။ယူကရိန်းရဲ့အချုပ်အခြာနေမည်ပိုင်ဆိုင်မှုနဲ့တရားမျှတမှုပြန်ပြီးရစီဖို့အလုံးစုံပါဝင်တဲ့ငြိမ်းချမ်းဆွေးနွေးပွဲတွေလုပ်ဖို့အတွက်ရုရှားအစိုးရကိုယူကရိန်းသမ္မတကတောင်းဆိုနေတာဖြစ်ပါတယ်။နေတိုးမဟာမိတ်အဖွဲ့ကယူကရိန်းကမဝင်ဘဲနေဖို့အပြင်ယူကရိန်းကဒဲဘဲမှမလိုက်ဘဲဂျာနေရေးအတွက်တစ်ဖက်သဘောတူညီချက်ရဖို့နှိမ့်ဆက်လာပြီလို့ရုရှားယူကရိန်းတို့ကြားလက်ရှိဆွေးနွေးပွဲတွေမှာရုရှားဘက်ကကိုယ်စီလက်ဖြစ်နဲ့ဆောင်ရွက်နေသူကမကြသေးခင်ကပဲပြောကြားခဲ့တာဖြစ်ပါတယ်။တနင်္လာနေ့မှာပဲယူကရိန်းတောင်ပိုင်းကရုရှားတပ်တွေဝိုင်းထားတဲ့မာရီပိုကဒုက္ခသည်ဒေသတော့ခိုလုံးနေတဲ့အမှုပညာကျောင်းတစ်ကျောင်းကိုရုရှားတပ်တွေဘုံကျဲတိုက်ခတ်ခဲ့တဲ့အတွက်ဒီအဆောက်အဦပျက်စီးခဲ့ရာကြောင်းမာရီပိုမြို့ကောင်စီကပြောပါတယ်။အမေရိကန်ကာဝေးဝန်ကြီးလော့ဒ်အော့စတန်ကတော့အရသာတွေကိုရုရှားတပ်တွေကရရဆက်ဆက်တိုက်ခိုက်လာတာဟာသူတို့ရုရှားစစ်တပ်ရဲ့ထိုးပေါက်မှုတွေနှောင့်နှေးလာတာကြောင့်လို့သူထင်ကြောင်းပြောပါတယ်။ယူကရိန်းနိုင်ငံတစ်ပါးဝင်ရောက်တိုက်ခိုက်နေတဲ့ရုရှားတပ်တွေကိုယူကရိန်းနိုင်ငံသားတွေကအမေရိကန်နဲ့နေတိုးမဟာမိတ်အဖွဲ့ကပေးတဲ့လက်နက်တွေနဲ့ဆက်ပြီးခုခံတွန်းလှန်နေတဲ့အတွက်သူတို့ရဲ့ထိုးဖောက်မှုတွေအများမထင်မဲဖြစ်နေတာတွေ့ရကြောင်းလည်းဝန်ကြီးအော့စတန်ကပြောပါတယ်။